ရှင်ဒီဇင်ဘာလ10ရက်နေ့ကကြောက်ခဲ့တဲ့ပြည်ပဆိုင်ရာလူ့အခွင့်အရေးနည်းနဲ့ဆက်ဆက်ပြီးတော့ဒီတစ်ပတ်မှာတော့အမျိုးသမီးတွေရဲ့အခွင့်အရေးကြောင်းတင်ပြပေးဖို့စီစဉ်ထားပါတယ်အပြည်ပဆိုင်ရာလူ့အခွင့်အရေးနည်းကြီးညာစာရန်ကို1948ဒီဇင်ဘာလ10ရက်ကမ္ဘာ့ကုလသမဂ္ဂနီလာခံမှအတည်ပြုထုတ်ပြန်ခဲ့တာဆိုတော့အခုဆိုရင်66နှစ်ရှိသွားပါပြီနော်ကမ္ဘာနိုင်ငံတွေထဲမှာလူ့အခွင့်အရေးချုပ်ဖောက်မှုရှိတဲ့ဆွေနိုင်ငံတွေစင်းနဲ့မှပါနေတဲ့မြန်မာနိုင်ငံမှာတော့အခုနှစ်ပိုင်းတွေအတွင်းလူ့အခွင့်အရေးချုပ်ဖောက်မှုအခြေအနေတချို့ကတိုးတက်လာတယ်လို့ဆိုပေမဲ့ကျင့်နဲ့အားရစရာတော့မရှိသေးဘူးလို့ကုလသမဂ္ဂအပါအဝင်ကမ္ဘာလူ့အခွင့်အရေးအဖွဲ့တွေကထောက်ပြကြပါတယ်ဒီတော့မြန်မာနိုင်ငံလူ့အခွင့်အရေးနဲ့အမျိုးသမီးအခွင့်အရေးတွေအကြောင်းလူ့အခွင့်အရေးလှုပ်ရှားသူတချို့ရဲ့အမြင်နဲ့သုံးသပ်ချက်တွေကိုကျွန်မတို့အရင်ကြည့်ရအောင်ပါရှင်မြန်မာနိုင်ငံမှာအမျိုးသားလူ့အခွင့်အရေးကော်မရှင်ဥပဒေတရက်ကိုအခု2014ထဲမှာလွှတ်တော်ကအတည်ပြုပြဋ္ဌာန်းနိုင်ခဲ့ပြီးတော့အမျိုးသားလူ့အခွင့်အရေးကော်မရှင်တရက်ကိုဖွဲ့စည်းနိုင်တာဟာတိုးတက်မှုလို့မြင်နိုင်ပေမဲ့ဒီအဖွဲ့တွေဟာလူ့အခွင့်အရေးအတွက်လှုပ်ရှားနေကြတဲ့သူတွေနဲ့ပူးပေါင်းဆောင်ရွက်မှုကတော့အားနည်းနေသေးတယ်လို့ Equality မြန်မာအဖွဲ့ကဒါရိုက်တာဦးအောင်မျိုးမင်းကသုံးသပ်ပါတယ်ရှင်
အတိအကကျွန်တော်တို့ဥပဒေပိုင်းကိုကျွန်တော်ပြောချင်တယ်အရင်တုန်းကဖိနှိပ်တဲ့ဥပဒေတွေကကျွန်တော်ဆက်ရှိနေတုန်းပဲအဲဟိုအခုနောက်ပိုင်းမှာအစိုးရတိလက်ထက်မှာဥပဒေတစ်တွေပေါ်လာပြီမဲ့အဲ့ဒီဥပဒေတစ်တွေကကျွန်တော်တို့လူတွေရဲ့အခွင့်အရေးကိုကာကွယ်ပေးရမယ်စားဒီလူတစုပေါ်မှာချုပ်နှောင်မှုအတွက်သူတို့ပေါ်မှာအမျိုးဘာသာတဏှာစောင့်ရှောက်ဖို့ဆိုတော့ဥတီချင်းနဲ့ကျွန်တော်လှုပ်ဆောင်ပြီးတော့တခြားသူမှာခွဲခြားမှုရှိတဲ့ဥပဒေတွေရှိနေခြင်းတစ်ခုရယ်ကျွန်တော်တို့ပတ်ဝန်းကျင်မှာမုန်တီးမှုကိုအခြေခံသောလှုပ်ဆိုပြောဆိုမှုတွေရှိနေခြင်းကမြန်မာနိုင်ငံရဲ့လူ့အခွင့်အရေးချင်းတွေမှာစိုးရင်စရာကောင်းတဲ့ချက်တွေရှိနေဆိုတာထောက်ပြနေပါတယ
်။အခုဆိုရင်မြန်မာနိုင်ငံထဲမှာပုံစံအစ်စ်နဲ့အမျိုးသမီးအခွင့်အရေးတွေချိုးဖောက်ခံနေရတယ်လို့ Tribal မြန်မာအမျိုးသမီးအဖွဲ့ကိုဦးဆောင်နေတဲ့မက်ခင်လီကလည်းထောက်ပြပါတယ်
။အမျိုးသမီးအခွင့်အရေးအကြောင်းပြောမယ်ဆိုလို့ရှင်တော့ကျွန်တော်တို့ကဆုံးရှုံးမှုတွေကပုံစံအစ်တွေနဲ့ဆုံးရှုံးမှုတွေလည်းရှိလာနေတယ်လို့ပဲကျွန်တော်တို့ကသုံးသပ်လို့မယ်ပေါ့နော်ဒါပေမဲ့အရင်တော့ကျတော့ကျွန်တော်တို့ပြောခွင့်ဆိုခွင့်မတာဘူးအခုတော့ဗာပဲပြောပြောခွင့်လေးရလာတဲ့ခါကျတော့ဒီဆုံးရှုံးမှုတွေကိုအခုလိုမျိုးပေါ့ထုတ်ဖို့ပြောကြားနိုင်တဲ့အနေအထားလေးတော့ကျွန်တော်တို့ရောက်တယ်ဒါပေမဲ့ပုံစံအစ်စ်ကျွန်တော်တို့ပြောချင်တာတော့အခုဆိုရင်လည်းဥပဒေတွေနဲ့ပြဋ္ဌာန်းပြီးတော့လူ့အခွင့်အရေးချင်းချင်းစားတဲ့မှာဘာသာတရားနဲ့တစ်ခုနဲ့တစ်ခုကြားတဲ့မှာခွဲခြားဆက်ဆံမှုတွေဟိုအခွင့်အရေးကိုဗုဒ္ဓဘာသာအမျိုးသမီးတွေတက်ပဲစဉ်းစားပေးမယ်ဆိုတော့အစိုးရတာဝန်ရှိသူရဲ့ UTV လှုပ်ဆောင်နေမှုတွေကလည်းကျမတို့အတွက်တော့နည်းနည်းစိုးရိမ်စရာဖြစ်တယ်ကျမတို့အမျိုးသမီးအခွင့်အရေးကိုတကယ်ကာကွယ်ပေးစီခြင်းလေဆိုလို့ရှိရင်တာဝန်ရှိတဲ့လူတွေအနေနဲ့ကတော့ဒီဒေဘာတာဘဲလူမျိုးကိုမှဟိုတစ်ခုတည်းကိုကောက်ကွက်လေးမစဉ်းစားဘဲနဲ့ကိုမြန်မာပြည်လွှဲမှာနေထိုင်တော့အမျိုးသမီးအားလုံးကိုစွမ်းချုံနိုင်မဲ့ဥပဒေမျိုးတွေကိုပြဋ္ဌာန်းနိုင်ရင်သူတစ်ခင်တော့ကျွန်တော်တို့ခုလက်ရှိရင်ဆိုင်နေရတာတော့အမျိုးသမီးတွေအချမ်းဖက်ခံမှုတွေရှိတယ်။အဲ့ဒါမျိုးတွေအားလုံးကိုအကျုံးဝင်နိုင်မဲ့အမျိုးသမီးခွင့်ရေးကိုအပြည့်အဝပေါ်ဆောင်နိုင်မဲ့ဥပဒေမျိုးဖြစ်ရင်တော့ကျွန်တော်တို့ကိုကောင်းလိမ့်မယ်လို့ဟိုမြင်တယ်
မနက်ငယ်အနှံ့ပြားမှာဖြစ်နေတဲ့လေယာဉ်မြေတိတ်ဆဲခံရတဲ့ကိစ္စတွေနဲ့ဆက်ဆက်ပြီးတော့အိမ်နောက်ရှင်မဘဝတွေအပေါ်ပုံကျနေတဲ့ဒုက္ခတွေကနေအမျိုးသမီးအခွင့်အရေးဆုံးရှုံးနေပုံတွေနဲ့ပတ်သက်လို့လည်းအခုလိုပြောပြထားပါတယ်ရှင်
။ဒီမခွင့်အရေးဆုံးရှုံးမှုတွေနဲ့အတူလေယာဉ်ဆုံးရှုံးသွားရုံနဲ့မကဘူး။အဲ့ဒီလေယာဉ်မြေအခွင့်အရေးနဲ့ဆုံးရှုံးသွားတာကျွန်တော်တို့အမျိုးသမီးအခွင့်အရေးတွေလည်းပါတယ်။အထူးသဖြင့်တော့အခုနော်ဟိုလေယာဉ်မြေအရေးနဲ့နှုတ်ရှားတက်ကြတဲ့တောင်းတဦးရှိတွေလေယာဉ်အရေးလောက်ကြတဲ့သူတွေတော်တော်များများထောင်ကြတယ်အမှုရှင်ဆိုင်နေရတယ်အဲ့ဒီအတွက်ဒုက္ခကိုခါစီပြီးခံနေရတာတော့ကျွန်တော်တို့အမျိုးသမီးတွေပဲသူတို့ရဲ့အိမ်သက်သားတွေမိသားစုဝင်တွေသူတို့တွေကထပ်ပြီးတော့ဒီလေယာဉ်အခွင့်အရေးတွေမကဘူးအမျိုးသမီးအခွင့်အရေးတွေပါအကုန်ဆုံးရှုံးပြီးတော့ရေးစရာမျက်နှာသွားပြီးတော့လုကင်စားတောက်ရတဲ့အခါမှာလည်းဒီကုန်ကူးမှုတွေအခြားသောခေါင်းပုံဖြတ်မှုတွေနဲ့လည်းကြုံနေရတဲ့အတွက်ကျွန်တော်တို့မှာပုံစံအစ်စ်တွေနဲ့လူ့အမျိုးခွင့်ရေးဆုံးရှုံးမှုတွေကတိုးလာတယ်လို့တော့ကျွန်တော်တို့သုံးသပ်လို့ရပါတယ
်အထူးသဖြင့်ကတော့မြန်မာနိုင်ငံတွေကတိုင်းရင်းသားဒေသတွေမှာလူ့အခွင့်အရေးချိုးဖောက်မှုတွေပိုတွေ့ရပြီးအဲ့ဒီထဲမှာအမျိုးသမီးတွေဟာစိတ်ရဲ့ကြီးကြွန်အဖြစ်ကြုံနေရတဲ့အခြေအနေတွေဟာအခုအချိန်ထိရှိသေးပဲလို့လည်း Equality မြန်မာအဖွဲ့ကဒါရိုက်တာဦးအောင်မျိုးမင်းကဆိုပါတယ
်စစ်ပွဲတွေဖြစ်မဲ့လက်နက်ကိုင်ပြည်ပကတွေဖြစ်လို့ရှိရင်တော့အဲ့ဒီဒေသမှာရှိတဲ့အပြစ်မဲ့အရသားတွေအများကြီးထိခိုက်နစ်နာဆုံးရှုံးမှုရှိပါတယ်ဒါပေမဲ့အမျိုးသမီးဖြစ်တဲ့အတွက်တာမန်သူတွေရဲ့ကြုံတွေ့ရတဲ့အခက်အခဲတွေအပြင်လိမ်မိုင်းဆိုင်ရာစော်ကားမှုတွေကျွန်တော်တို့အမျိုးသမီးပိုကြုံနေရတယ်။နောက်တစ်ခုကဒီကိစ္စတွေပေါ်လာလို့ရှိရင်လည်းကျွန်တော်တို့တရားဥပဒေဆိုင်ရာရရှိခံစားမှုကိုတိုင်ကြားဖို့အတွက်အမျိုးသမီးမှာပက်ပေါင်းစုံကအကန့်အသတ်တွေရှိနေတယ်။အဲ့လိုမျိုးချက်တွေကဒ ဒီလက်နက်ကင်ပြိပကအတွင်းမှာလူတိုင်းဒုက္ခရောက်ပြီးမဲ့အမျိုးပြည်ပုံမှုဒုက္ခရောက်တယ်ဆိုတဲ့အချက်ကိုထင်ရှားနေပါတယ်အထူးဖြင့်ကျွန်တော်တို့တက်ကနေဖမ်းဆီးသွားတဲ့ကချင်မျိုးသမီးတယောက်ဖြစ်တဲ့ဆွန်လရိုက်ကျော်ရဲ့ကိစ္စဆိုလို့ရှိရင်အားလုံးအထောက်အထားရှိတယ်တက်တည်ကန်နေရှိတယ်ဒါပေမဲ့၃နှစ်ကျော်အထိအခုချိန်အထိသူဘယ်ရောက်နေလဲဘသူကဖမ်းဆီးသွားလဲမတွေ့ခြင်းကလက်နက်ကင်ပြိပကအတွင်းမှာရှိတဲ့အမျိုးသမီးတွေရဲ့လိမ်ပန်းဆရာစော်ကားမှုတွေအပြင်တရားရေးဆိုင်ရာရရှိပိုင်ခွင့် access to justice နဲ့ပတ်သက်ပြီးတော့အရင်အားနည်းနေဆိုတာတွေ့နေရပါတယ်
။ဒါကတော့လူအခွင့်အရေးနဲ့အမျိုးသမီးအခွင့်အရေးလှုပ်ရှားသူတချို့ရဲ့သုံးသပ်ချက်ပါရှင်။တကယ်တော့အမျိုးသမီးအခွင့်အရေးဆိုတာဟာလူအခွင့်အရေးနဲ့အတူတူပဲဖြစ်တာမို့အမျိုးသမီးအခွင့်အရေးဘယ်လောက်ရသလဲဆိုတာဟာအဲ့ဒီနိုင်ငံအစိုးရရဲ့လူအခွင့်အရေးစံချိန်စံနှုန်းပေါ်မှာမူတည်နေတယ်လို့အမေရိကန်နိုင်ငံညာရေးဝန်ကြီးဟောင်းတူဖြစ်တဲ့ Hillary Clinton ကပြောခဲ့ပူပါတယ်။ကုလသမဂ္ဂရဲ့လူအခွင့်အရေးကြီးညာစာရမ်းမှလည်းလူတိုင်းဟာအသက်ရှင်ခွင့်အချုပ်အနှောင်ကင်းလွတ်ခွင့်အကာအကွယ်ရှိခွင့်ရှိရမယ်လို့ဖော်ပြထားပြီးတော့လူအခွင့်အရေးချိုးဖောက်ခံရတဲ့ဆိုရင်အဲ့ဒီနိုင်ငံမှာပြတ်ထန်းထားတဲ့အခြေခံဥပဒေဓမ္မမဟုတ်ရင်တရားဥပဒေအရထိထိရရောက်ဖြည့်ရှင်းပေးနိုင်ဖို့အတွက်လူတိုင်းမှာအခွင့်အရေးရှိရဲဆိုတာကိုဖော်ပြထားကြောင်းပြောပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အမျိုးသမီးအစီအစဉ်ကိုဒီမှာပဲရှင်းနာခွင့်ပြုပါအောင်ရှင်နောက်တစ်ပတ်မှာကျမတို့ပြန်ဆုံရအောင်ပါနော်နားဆင်ကြတဲ့တော်တော်ရှင်တွေအားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်